of America in Burmese.
မြန်မာနိုင်ငံကမှာခမည်း American ပြည်တော်စုဝါရှင်တန် DC မြို့တော် VA American တန်ကနေ2019ခုနှစ်နိုဝင်ဘာလ30ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဒိုင်းနိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခမည်းဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူညညာပြသွားမှာပါလန်ဒန်တရားပေါ်မှာလမ်းသွားလက်လာတွေကိုဓာတ်နဲ့တက်ခဲ့သူကအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြင်းမှုနဲ့ဆွဲချက်တင်ခံရဘူးကြောင့်ပြည်တွင်းရဲတပ်ဖွဲ့ကပြောပါတယ်။ပယ်ရီနဲ့မစ်ဆိုင်တုံးကြီးကိုဂျပန်ကျွန်းအနီးသိပ်မကြာခင်မှာဆန်းသက်ကောင်းဆန်းသက်မယ်လို့မြောက်ကိုရီးယားကဒီကနေ့မှချင်းချောက်ပြောဆိုသွားတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုရနိုင်
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆက်ရမယ်ထင်ပါတော့မြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်ဖို့လှုပ်တာနဲ့ပတ်သက်ပြီ
းကျွန်တော်တို့အနေနဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီမျက်စိမိတ်ဆုံးညင်းတာတဲ့ပေါ့နော်အဲဒါမျိုးဒီတောင်ယူမှုတောင်ဝန်ခံမှုရေရေဝင်ဝင်တော့ပြီးမှဖြစ်ချင်းတယ်ဆိုတာကျွန်တော်တို့ကတော့ထောက်ခံပါတယ်နော
် UWSC လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနောက်ဆက်ရမှာပါဒါပြင်စပိန်နိုင်ငံမဒရစ်မြို့မှာမကြာခင်ရက်တွေတွင်စတင်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာဘာရီဆွေးနွေးကြမလဲဆိုတာနဲ့မင်္ဂလာဒေ့နိုင်ငံဒါကာမြို့တော်မှာရင်းကျောပိတ်ဆို့မှုအလွန်ဆိုးရတဲ့ပြဿနာကိုပြေလည်အောင်ဘယ်လိုဖြေရှင်းဖို့လှုပ်ဆောင်နေကြတယ်လဲစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နားလောင်လို့ကြီးညာပြီးမှာဖြစ်ပါတယ်ဗျာ
အနန္တရာဝမှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့တက်ခဲ့သူဟာအရင်တုန်းကလည်းအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြင်းမှုနဲ့ဆွဲချက်တင်ခံရဘူးကြောင့်ပြည်တွင်းရဲတပ်ဖွဲ့ကပြောပါတယ်အသက်28နှစ်အရွယ်ဦးစမန်ခန်းဟာ2012ခုနှစ်ကအဖမ်းခံရဘူးတဲ့ကြောင့်နဲ့2018ဒီဇင်ဘာမှာခံဝန်ချက်နဲ့ပြန်လွတ်ပြီးသူ့ကိုစောင့်ကြည့်နေခဲ့တာပါလန်ဒန်တရာဝမှာဓာတ်နဲ့တက်ခဲ့ခံရသူ2ဦးကတော့တေဆုံးသွားသလိုတခြားလမ်းသွားလမ်းလာတွေကဦးစမန်ခန်းကိုထိန်းချုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်ရဲတွေကတရာဝမှာပဲသူ့ကိုပြစ်တက်လိုက်ပါတယ်အကြမ်းဖက်ဝါဒဆွဲတက်ခတ်မှုအဖြစ်သတ်မှတ်ခဲ့တဲ့ဒီအမှုမှာလူသေဆုံးမှုတွေရှိကြောင်းနဲ့၃ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းရဲကော်မရှင်နာမင်းကြီးခရစ်စီဒက်ဒစ်ကဒီတောက်ကြာနေ့ညနေပိုင်းမှာအတည်ပြုပြောကြားပါရယ်အထင်ကြီးရလန်ဒန်ဒရာကြီးမြောက်ဖက်အစွန်မှာဓာတ်နဲ့တက်ခတ်ခြင်းဥစမန်ခန်းဟာအသေးခံဖောက်ခွဲရေးဘုံးလို့ယူဆရတဲ့ဟာကိုခန္ဓာကိုယ်မှာဝတ်ဆင်ထားပြီးတော့ဒါဟာတကယ်ဘုံးမဟုတ်ဘူးလို့လည်းရဲတွေကပြောပါရယ်ဓာတ်နဲ့တက်ခတ်သူကိုလမ်းသွားလမ်းလာတချို့ကဝင်လုံးဖမ်းဆီးပြီးတော့သူ့လက်ထဲကဓာတ်ကိုလွတ်ယူနိုင်လိုက်ပါတယ်လူမှုကွန်ရက်မှာတွေ့ရတဲ့ဗီဒီယိုတွေမှာတော့ဒီဝင်ဖမ်းသူတယောက်ကိုရဲကအတင်းဆွဲဖယ်ပြီးတဲ့နောက်ဥစမန်ခန်းကိုပြစ်တက်လိုက်တာကိုတွေ့ရပါတယ်တောက်ကြနေညနေမှာပဲနယ်သာလန်နိုင်ငံဒီဟိတ်မျိုးကဒီဈေးဝယ်ထွက်သူတွေနဲ့စီကားတဲ့လမ်းပေါ်မှာဓာတ်နဲ့တိုက်ခတ်မှုကြောင့်လူ၃ဦးဒဏ်ရာရသွားပါတယ်ဓာတ်နဲ့တိုက်ခတ်သူတွေသူကိုဒီရဲတွေကဖမ်းဆီးဖို့ရှာဖွေနေပြီးတော့လက်ရှိအနေအထားအရအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုဆိုတာမျိုးမတွေ့ရသေးဘူးလို့ပြောပါရယ်ဒဏ်ရာရသူတွေကိုတော့ဆေးရုံမှာကုသမှုပေးနေပါရယ်ခင်ဗျာ
အီရတ်နိုင်ငံမှာတွေ့ထွက်တန်ယုံဆန္ဒပြပေါ်တွေတရင်ဘတ်တွေနဲ့ချီပေါ်ပေါက်နေချိန်မှာပဲအီရတ်ဝန်ကြီးချုပ်ကသူ့ရဲ့အလုပ်ထွက်စာကိုလွှတ်တော်ကိုတင်သွင်းမယ်လို့ပြောလိုက်ပါရယ်နိုင်ငံကောင်းဆောင်ပိုင်းမှာအပြောင်းလဲတွေလုပ်ဖို့အီရတ်ထိတ်တန့်ရှိရိုက်ဘာသာရေးကောင်းဆောင်တို့ကတောင်းဆိုချက်ထွက်ပေါ်လာပြီးတဲ့နောက်မှာပဲဝန်ကြီးချုပ်အဗ်ဒူမာဒီရဲ့ကြီးညာချက်တောက်ကြနေကထွက်ပေါ်လာတာပါအော်တိုဘလာတရက်နေကလေးကပေါ်ပေါက်နေတဲ့အစိုးရစန့်ကျင်ဆန္ဒပြပေါ်တွေမှာလူ400ထက်မနည်းတိတ်ဆုံးရပြီဖြစ်တယ်လို့ထောင်နဲ့ချီလဲတန်းရရထားကြတာပါ။အီရတ်ထိတ်တန်းဘာသာရေးကောင်းဆောင်အယာတိုလာအလီအယ်စစ်နီရဲ့တောင်းဆိုချက်ကိုတုံ့ပြန်ခဲ့တဲ့ဝန်ကြီးချုပ်ကလက်ရှိရာထူးကနေတရားဝင်နှုတ်ထွက်စာကိုလွှတ်တော်ကိုတင်သွင်းမယ်လို့ပြောဆိုခဲ့ပေမဲ့လို့ပဲတော့နှုတ်ထွက်မလဲဆိုတာကိုတော့ပြောမတော်ပါဘူး။မြို့တော်ပက်ကရက်ကတီဟီရီရင်းမြစ်မှာဆန္ဒပြနေကြတဲ့လူတွေကတော့ဒီကြေညာချက်ပေါ်အောင်ပွဲခံခဲ့ကြပေမဲ့ထိုင်တဲ့ဘိတ်ဆန္ဒပြပွဲတွေကိုတော့ဆက်ပြီးဆင်နွှဲမယ်လို့ပြောပါရယ်။လက်ရှိအခြေအသေးတွေနဲ့ပတ်သက်ပြီးတော့အီရတ်လွှတ်တော်ကတနင်္ဂနွေနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူဖို့လည်းစီစဉ်ထားပါရယ်။နိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာနေတဲ့အချိန်မှာဝန်ကြီးချုပ်ကအစိုးရကိုဆက်ပြီးဝန်ကြီးချုပ်အဗ်ဒူမာဒီအစိုးရကိုဆက်ပြီးထောက်ခံရေးလွှတ်တော်အနေနဲ့စဉ်းစားသုံးသပ်တင်တယ်လို့အီရတ်ဘာသာရေးကောင်ဆောင်ကသူ့ရဲ့အပတ်စဉ်တရားပွဲမှာတောက်ချာနေအစိုးရဘက်ကထည့်သွင်းပြောကြားသွားတာလည်းဖြစ်ပါရယ်
။အီရန်နဲ့ငွေကြေးလှည့်ပြောင်းပို့ဆောင်လို့ရတဲ့စနစ်တစ်ခုကိုကျင့်သုံးမှဖြစ်ကြောင်းဥရောပနိုင်ငံ6နိုင်ငံကပြောကြားပါရယ်။ဒါဟာအီရန်ပေါ်ပိတ်ဆို့တံခတ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်စင်ခုံမှုတရဖြစ်ပြီးတော့လန်ဒန်မှာကျင်းပမယ့်ကမ္ဘာထည်တီးကောင်းဆောင်ရဲ့ဆွေးနွေးပွဲမှာစမီရပ်ပိုင်းအလို့မှာအခုလိုကြီးညာလိုက်ကြလည်းဖြစ်ပါတယ်။တောက်ကြနေကထုတ်ပြန်တဲ့ပူးတဲ့ကြီးညာချက်မှာဘယ်လ်ဂျီယံ၊ဒန်မတ်၊ဖင်လန်၊နယ်သာလန်၊နော်ဝေနဲ့ဆွီဒင်တို့ဟာ ISTEX လို့ခေါ်တဲ့စနစ်ရဲ့အစုရှယ်ယာဝင်တွေဖြစ်ဖို့လုပ်နေကြောင်းပြောပါတယ်။အမေရိကန်ဒေါ်လာအမေရိကန်ဘန်တွေကိုမဖြတ်ဘဲကုမ္ပဏီအနေနဲ့ อิหร่านเนี่ยกงตวยลงยาได้สนิทเดียวกับซันวาอีลารุงก็บริเตนปิดติดจามนี่รุงก็สาดินทุรงเกราวาอิหร่านเนี่ยยันลุเรปิมูเรจะสั่งบิรอตบอตุญีมุติติดทบปอลาอองอเปียนทันซงพีอาเปเมซีซั่นตะไซตะบายอเปียทรัมป์หาอิหร่านบอณท่องเสร็จ
အမေရိကန်ကနှုတ်ထွက်ခဲ့ပါတယ်။စာချုပ်အရအပြန်လည်အနေနဲ့အီရန်ပေါ်ပိတ်ဆို့တန်ခတ်မှုတွေကိုချော့ချပေးရမှာပါ။ဒါပေမဲ့လည်းဒီသဘောတူညီမှုဟာညတာတဲ့သဘောတူညီချက်မဟုတ်ဘူးဆိုပြီးတော့အမေရိကန်ကနှုတ်ထွက်လိုက်တာပါခင်ဗျာ။အယ်ဘေးရီးယားနိုင်ငံမှာဆယ်စုနှစ်တည်းအတွင်းအစိုးဆုံးကလေးနားကြောင့်တည်ဆုံခဲ့ရသူတွေကိုမြုံနံတကြိုနေပါပြီ။ကလေးနားကြောင့်အသက်နှစ်နှစ်ကနေရှစ်နှ ငလင်းကြောင့်ထိုင်လန်နေကြတဲ့လူတွေကအိမ်မပြန်ရဲပဲဖြစ်နေပါတယ်။ပြန်အဆင့်၅ရှိတဲ့ငလင်းတစ်ခုအပါအဝင်နောက်ဆက်တွဲငလင်းငယ်အတော်များများလှုပ်ခဲ့တာကြောင့်ဒေသခံတွေထိုင်လန်စိုးရိမ်နေခဲ့ကြတာပါ။ငလင်းငယ်တွေထပ်ပြီးတော့လုံနိုင်ပြီပဲလို့အားပြောသွားမယ်လို့ဘူမိယူပပေးတာပညာရှင်တဦးကVOA ကိုပြောပါတယ်။မြို့တော်တီရာနာအနောက်ဖက်-၁၀အကွာလောက်မှာရှိတဲ့ဒိုရက်စစ်ကမ်းမြို့မှာတေဆ
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိ5 kHz 7.63 kHz 5 kHz 7.55 kHz 5 25 kHz 7.65 တို့ကနေထုတ်လွှင့်ပေးနေပါတယ
်ရှင်။စနေညနေကင်းတဲ့နေ့ကို VOA ကနေဆက်လက်ကြည့်နေပါရခင်ဗျာ။ဒီကနေ့ကျင်းပတဲ့ဟောင်ကောင်ဆန္ဒပြပွဲမှာယာနဲ့ချီရဲ့အလဲတန်းကျောင်းသူကျောင်းသားတွေအငင်းစားဝင်တဲ့အများပြပါဝင်ခဲ့ပါတယ်။ဟောင်ကောင်ကျောင်းသားတွေရဲ့လနဲ့ချီရဲ့လှူရှာမှုတွေမိမ့်မိန်ပြောက်ွယ်မသွားအောင်နဲ့ဟောင်ကောင်မှာဒီမိုကရေစီစနစ်ကျင့်သုံးရေးသူတို့ကအားပေးထောက်ခံသွားမယ့်အကြောင်းလည်းကတိပြုကြပါတယ်။ဟောင်ကောင်ရွေးကောက်ပွဲမှာဒီမိုကရေစီလိုလားသူတွေအနိုင်ရခဲ့တယ်လို့အမေရိကန်ကလည်းဒီလှူရှာမှုကိုထောက်ခံပြီးအကြမ်းဖက်ပြည်ပခါတွေဖြစ်ပွားခဲ့တဲ့ဟောင်ကောင်မှာဒီသတင်းပတ်အတွင်းမှာတော့ငင်းချင်ချင်ဆန္ဒပြခဲ့ကြပါတယ်။ဆနာပြပွဲမှာမိန်ကွန်းပြောသူတွေကဒီအချိန်ဟာအမွေးခံရမယ့်အချိန်မဟုတ်သေးကြောင်းနဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်ဆက်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းသတိပေးပြောကြပါရစေ။1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်ပြည်ပြန်လွှဲပေးချိန်မှာဂရီပေးအာမခံထားတဲ့အခွင့်အရေးတွေတစတစရုပ်သိမ်းခံရတာကိုဟောင်ကောင်လူထုကဒေါသထွက်နေကြတာပါ။ဟောင်ကောင်လူငယ်တို့ရဲ့လူလားချက်တွေကိုအပြည့်အဝထောက်ခံပေးသွားမှာကိုအစိုးရအနေနဲ့သိစေလိုကြောင်းအသက်64နှစ်အရွယ်ဆနပြဝဲကြီးကျက်သူတူကပြောပါရယ်လူငယ်တွေအနေနဲ့အကြမ်းဖက်ဆနပြမှုတချို့ရှိပေမဲ့လည်းဒီပေါ်နားလေဆန္ဒကြောင်းလည်းသူကပြောပါရယ်ခင်ဗျာ
ပြည်နိုင်ငံကအေခန်ကုန်ငါးရစင်းထဲမှာပြည်ခရဲလာကရှာတွေ့ခဲ့တဲ့လူသေးအလောင်း39လောင်းထက်ကနောက်ဆုံးကျန်တဲ့အတုဗီယက်နမ်နိုင်ငံကသက်ဆိုင်ရာမိသားစုတွေစီပြန်အောင်လာပါရယ်ဒီကနေ့မနက်ပိုင်းမှာပဲလူသေးအလောင်း16ခုထည့်ထားတဲ့ခေါင်းသလားတွေနဲ့ပြအိုး9လုံးဟနွိုင်းလေစိတ်ကိုရောက်ရှိလာတာပါအဲ့ဒီရုပ်ကျွန်းတွေကိုဗီယက်နမ်နိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းကမိသားစုတွေစီကိုလူနာတင်ရင်တွေနဲ့ပို့ဆောင်ပေးခဲ့ပါရယ်ဒီဖြစ်ရနဲ့ဆက်ဆက်ပြီးတော့ပရတိမာရောဗီယက်နမ်နိုင်ငံမှာတန်ရရှိသူအတော်များများကိုဖမ်းဆီးထားပါရယ်ပြည်ခဲ့တဲ့ပုတ်ထိုးနေ့မှာအရင်ရောက်လာတဲ့လူသေးအလောင်း16လောင်းအတွက်ဇပနာအခမ်းအနားတွေကိုနောက်တနေ့မှာပဲကျင်းပခဲ့တာပါဒီအရေးကျွမ်းကျင်သူတို့ရဲ့ကတော့ဗြိတိန်နိုင်ငံကတရားမဝင်ဆေးချောက်လုပ်ငန်းတွေမှာအလုရှာပြီးတော့အချင်းတို့အတွင်းရလာမဲ့ငွေတွေနဲ့လူကုန်ကူးသူတွေကိုအကျွေးဆက်ပြီးတော့မိသားစုတွေစီကိုပါငွေပြန်ပို့နိုင်မယ်လို့ယုံကြည်နေကြတဲ့ဗီယက်နမ်ကရွှေပြောင်အခြေချသူအတော်များများကဗြိတိန်ကိုစွန့်စားပြီးတော့လာရောက်ဖို့ဆန္ဒရှိပုံရတယ်လို့ပြောပါတယ်တရားမဝင်ဆေးချောက်လုပ်ငန်းတွေမှာရောဗြိတိန်နိုင်ငံကလူရှုပ်တဲ့လက်မကြီးတွေမှာလက်တလုံးအတွေ့ရများလာတဲ့ခြေသေးလက်သေးအလပြင်ဆိုင်တွေမှာပါဗီယက်နမ်အတော်များများလုပ်ကင်ကြတာပါဗီယက်နမ်တချို့ကတော့စားတော့ဆိုင်တွေဒါမှမဟုတ်တန်ရှင်ရဲ့အလုပ်သမားတွေအဖြစ်လုပ်ကင်ကြတယ်လို့တချို့ကလည်းပြည်တစားလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်ကြတာဖြစ်ပါတယ
်ပယ်ရင်နဲ့မစ်ဆိုက်တိုကြီးကိုဂျပန်ချောအနီတိတ်မကြခင်မှာစမ်းသက်ကောင်းစမ်းသက်မယ်လို့မြောက်ကိုရီးယားကစနေနေ့မှာချင်းချောက်ပြောဆိုပါတယ်တော်ဝိပိမစ်ဆိုက်ဒုံစမ်းသက်မှုနဲ့ပတ်သက်ပြီးတော့ဒီဂျင်ဟာတရက်အကြဆုံးချင်းချောက်ပြောဆိုလာလဲဖြစ်ပါတယ်လွန်ခဲ့တဲ့မေလကဆက်လို့မြောက်ကိုရီးယားဟာတာဒိုနဲ့တော်ဝိပိမစ်ဆိုက်ဒုံ73ချိန်စမ်းသက်ခဲ့ပါတယ်ဒီစမ်းသပ်မှုတွေအလုံးကြီးပါဟာပယ်ရင်တဲ့ဒုံနီးပညာကိုစမ်းသပ်ခဲ့တာဖြစ်ကြောင်းလဲကြွန့်ကျင်သူတွေကပြောပါရယ်နောက်ဆုံးကြိစမ်းသပ်မှုကိုတော့လွန်ခဲ့တဲ့ဂျာဇာဘီနီကပြုလုပ်ခဲ့တာဖြစ်ပြီးတော့ဒါဟာဇက်တိုက်ပစ်ခတ်လို့ရတဲ့အေယာမမစ်ဆိုက်ဒုံစနစ်ကိုဒီနှစ်အတွင်း၄ချိန်မြောက်စမ်းသပ်ပြုလုပ်ခဲ့တာပါ ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ပယ်ရင်တက်ဒုံမဆန်းသက်ရဘူးဆိုတဲ့စီကံချက်ကိုဖောက်ဖျက်တာဖြစ်တယ်ဆိုပြီးတော့ဖြစ်တင်ဝေဖန်ပါတယ်။မြောက်ကိုရီးယားကလည်းဂျပန်ဝန်ကြီးချုပ်ရဲ့ပြောကြားချက်ပေါ်ပယ်ချပြီးတော့ပယ်ရင်တက်ဒုံဆန်းသက်တာမဟုတ်ပဲတာမန်ဒုံကြီးဆန်းသက်တာဖြစ်တယ်လို့ပြောပါတယ်။တိတ်မကြခင်မှာပဲအာဘေအနေနဲ့ဒီပယ်ရင်တက်ဒုံကြီးပါလဲဆိုတော့ကိုနီနီကက်ကက်မြင်ရကောင်းမြင်ရလိမ့်မယ်ဆိုပြီးတော့မြောက်ကိုရီးယားပိုင် KCNA သတင်းဌာနကနေတုံ့ပြန်သွားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဖေဖော်ဝါရီလကတည်းကရက်ဆိုင်ခဲ့တဲ့နျူကလ িয়ার ရေရှင်ပွဲတွေပြန်ဆဖို့ရက်သတ်မှတ်ထားချိန်နှစ်ကုန်ပိုင်းနီးကပ်လာချိန်မှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကိုရိုင်အနီးကပ်ကြီးကြပ်ပြီးတော့အေယာမဒုံဆက်လက်ခဲ့တာဖြစ်ပါတယ်
။ဥရောပတွေပြောင်းလဲမှုတားဆီးပိုးပြီးတော့လှုပ်ဆောင်ပေးဖို့ဆိုပြီးဥရောပနဲ့အာရှနိုင်ငံတော်ကမြို့ကြီးတွေမှာထောင်းတောင်းချီတဲ့ဆန္ဒပြသူတွေတောင်းဆိုဆန္ဒပြခဲ့ပါတယ်။ဩစတြေးလျနိုင်ငံဆစ်နီမြို့ကနေဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပြီးတော့ New South Wales ပြည်နယ်က Liberal Party ဌာနချုပ်ကလည်းကြောက်မိသွေးရှင်နာနဲ့တဘာဝတန်ွယ်စီမံကိန်းနဲ့ရပ်ဆိုင်မှုဆန္ဒပြသူတွေတောင်းဆိုခဲ့ကြတာဖြစ်ပါတယ
်။သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ရှင်းပြပေးခဲ့တာဖြစ်ပါတယ် VOA ကနေကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့အစီအစဉ်တွေကိုကျွန်တော်တို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒီ ICJ မှာမြန်မာနိုင်ငံကိုတရားစွဲဆိုတာနဲ့ပတ်သက်ပြီးတော့ဒေါက်ဆာစုကြည်တွားရောက်ရင်ဆိုင်မဲ့အကြောင်းပေါ်မှာတိုင်းရင်းသားအဖွဲ့တွေရဲ့သဘောထားကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံပေါ်လူမျိုးတုံးသက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့ပတ်သက်ပြီးတော့နိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ကိုယ်တိုင်နိုင်ငံကတရားရုံး ICJ မှာတွားရောက်ရင်ဆိုင်မှုလုပ်တာဟာတာဝန်ယူမှုတာဝန်ခံမှုရှိတဲ့လုပ်ရဖြစ်ထောက်ခံတယ်လို့ UWSC ကပြောလိုက်ပါတယ်။စစ်တပ်ရဲ့ရာဇဝတ်မှုကျူးလွန်မှုတွေကို ICJ မှာတက်တည်ခံမယ်လို့ထုတ်ပြန်ခဲ့တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တော့အမြင်ကွဲပြားမှုရှိနိုင်ပေမဲ့နိုင်ငံရေးမဟာမိတ်တွေသာဖြစ်တယ်လို့လည်း UWSC ကပြောပါတယ်။ဒေါ်စုကိုဒေါ်စန်းစုကြည်ကိုရိုင် ICJ ကိုတွားမဲ့ခီးစဉ်အပေါ်အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအမြင်သဘောထားကွဲပြားမှုယက်တီချက်ကွဲပြားမှုတွေဟာဘလို့တက်ရောက်မှုတွေရှိနိုင်မှာလဲဆိုတဲ့အမြင်တွေကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ပါတယ်။မြန်မာနိုင်ငံပေါ်မှာလူမျိုးတုံးသက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုက်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ရင်ဆိုင်ဖြစ်ရှင်းမှာဖြစ်ပါတယ်။အခုလိုမျိုးဒေါက်ဆန်းစုကြည်ကိုယ်တိုင်နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ကိုယ်တိုင်ဦးစီးပြီးဖြစ်ရှင်းမဲ့ကိစ္စအပေါ်မှာတော့ပြည်ထောင်စုဤဂုံတိတ်ခါအပေါ်ကာကွယ်ဆောင်ထိန်မဲ့လုပ်ရက်အဖြစ်ဂုံယူတယ်လို့ UWSC ဝပြည်နယ်ဘက်ကထောက်ခံကြေညာချက်နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဆွဆွဲချက်တွေပေါ်မှာမျက်စိစုံမိတ်ညင်းပယ်မနေပဲဒေါ်ဆန်းစုကြည်ကိုရိုင်ဦးဆောင်ပြီးတွားရှင်းမဲ့အပေါ်တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့လှုပ်ဆောင်ချက်အဖြစ်ထောက်ခံတဲ့သဘောဖြစ်ပါတယ်လို့ UWSC ဝအဖွဲ့ရဲ့လာရှိုးဆက်ဆက်ရေးယုံတာဝန်ခံဦးညီရန်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီမျက်စိမိတ်စုံညင်းတာတဲ့ပေါ့နော်ဒါမျိုးဒီတာဝန်ယူမှုတာဝန်ခံမှုရေရေဝင်ဝင်တွားပြီးမှဖြစ်ရှင်းတယ်ဆိုတာကိုကျွန်တော်တို့ကတော့ထောက်ခံပါတယ်နော်အကျဉ်းလို့ဆိုင်ရောက်တယ်မြမြောက်ဆိုတာဒါတရားရုံးကဆုံးဖြတ်ပါလိမ့်မယ်နော
်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဖြည့်ရှင်းမဲ့ကိစ္စကိုရောကူညီပေးတာမျိုးနောက်ပြီးတော့ဒီဝိုင်းပြီးတော့မှဆောင်ရွက်ပေးတာမျိုးဘာများရှိနိုင်မလဲဆရာဟုတ
်ဟုတ်ကဲ့အရင်တော့ကျွန်တော်တို့အစိုးရနဲ့ကတော့ကျွန်တော်တို့ပူးပေါင်းခဲ့တဲ့အစင်ကလေးရှိခဲ့ပါမယ်ပေါ့နော်ဒါကတော့ဆက်လက်ပြီးမှဘယ်လိုပူးပေါင်းလာမလဲဆိုတာဒါကတော့ဒီနိုင်ငံတော်အစိုးရကဘယ်လိုမျိုးကန့်ကန့်လာမလဲဆိုတဲ့အပေါ်မှာဌာနချုပ်နဲ့ဘယ်လိုပိုင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်နော်
မြန်မာနိုင်ငံပေါ်လူမျိုးတုံးသက်ဖြတ်မှုနဲ့တရားစွဲဆိုမှုကိုထောက်ခံကြောင်းနဲ့ရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့မှုတွေအတွက်လိုအပ်တဲ့အချက်အလက်တပ်ပြီးအထောက်အထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘက်ကလည်းနိုဝင်ဘာလ29ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါအခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရည်တည်ချက်သဘောထားထုတ်ပြန်ချက်မတူကွဲပြားမှုဟာတိုင်းရင်းသားအဖွဲ့အချင်းချင်းကြားမှာဘလို့အခြေအနေတွေဖြစ်လာနိုင်ပါသလဲဆိုတဲ့အပေါ်မှာတော့ UWSC တာဝန်ခံတဦးဖြစ်တဲ့ဦးညီရန်ကအခုလိုတုံ့ပြန်ပါတယ်
မြောက်ပိုင်းမဟာမိတ်နဲ့ဒီအမြင်တော့မတူတာတချို့တရှိတယ်ပေါ့နော်ဒီကိစ္စကကျွန်တော်တို့ရဲ့ဖြစ်ဒီမှုလက်ရှိဖြစ်ဒီမှုပေါ်မှာတော့အခြေခံတာပေါ့နော်မြောက်ပိုင်းမဟာမိတ်ကလည်းတို့ဒီနိုင်စင်နဲ့အမြဒီတိုက်ပွဲဖြစ်တဲ့ခါကျတော့ကျွန်တော်တို့အခြေအနေချင်းတော့မတူဘူးပေါ့နော
်ဘယ်လိုမျိုးကွဲပြားမှုရှိပါလဲ
အဲဘာကြောင့်ဆိုတော့တို့ကနိုင်စင်နဲ့အမြတိုက်ပွဲဖြစ်တဲ့ခါကျတော့လေနော်တို့ရဲ့ဒီအနေထားကိုလည်းကျွန်တော်တို့နားလည်ပေးပါတယ်ပေါ့နော်အဲဘယ်လိုပဲဖြစ်ဖြစ်ဒါတို့အမြင်ကိုအမြင်ဆိုတာဒါတိချအမြင်တွေရှိနေပါတယ်အဲဘယ်လိုပဲဖြစ်ဖြစ်ဒီမျိုးအမြင်တွေကွဲပေမဲ့လည်းကျွန်တော်တို့ဒီ FNC ဒီအဖွဲ့ကိုတော့ကျွန်တော်တို့ကသုံးတရားထိခိုက်တာဒီစိုးရင်ကွဲတာမရှိပါဘူးနော်
ဒါကျွန်တော်တို့ဒီဟိုဟာလေးဟိုနိုင်ငံရေးမှာမှိတ်ကြပဲလေနော်ဒေါ်စန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံးICJမှာတွားရောက်ဖြေရှင်းမဲ့ကိစ္စအပေါ်ထောက်ခံသူတွေရှိသလိုကန့်ကွက်သူတွေလည်းရှိပါတယ် နောက်တရားမျှတမှုကိုလိုလားတဲ့သူတွေဘက်ကလည်းတရားမျှတမှုနဲ့အမှန်တရားကိုဖော်ထုတ်ပေးဖို့တောင်းဆိုမှုတွေနဲ့ယက်တီချက်အမြင့်သဘောထားအမျိုးမျိုးကွဲပြားနေတာပါဒီထဲမှာတော့အခုလိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့အချင်းချင်းကြားအမြင့်သဘောထားယက်တီချက်မတူညီမှုတွေကတော့ICJ ရဲ့တရားရုံးဆုံးဖြတ်ချက်ကိုလွှမ်းမိုးနိုင်မှာမဟုတ်ပေမဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်အပေါ်မှာတော့
ဟုတ်ပြီဒါထက်ပြန်ပြလိုက်တဲ့နေရာမှာအခုနောက်ဆုံးထုတ်ပြန်ထားတာဒီပေါ့နော်အဲလက်မျိုးတွေ့တယ်အဲကြက်ပြမှုဆိုတဲ့ဥစ္စာကတော့ဟိုရိုးရှင်းပါတယ်ခုနကလိုဟိုပြည်ထက်ထက်တိုက်လို့ခိုက်လို့အဖွဲ့ကတော့ဟိုဘာလို့မဟုတ်တော့ကမ်းမလို့ရောအစိုးရရောဒေါက်တာစီဒီရောခွဲခြားမလို့အားလုံးကိုဆက်ကျင်နေကြတဲ့ဘောကိုသူတို့ထုတ်ပြရတာပေါ့အဲကြက်လည်းအစိုးရကြီးကြားတဲ့ခါကျတော့ခွဲခြားပ
ကျွန်တော်တို့ကတော့အဲ့ဒီနိုင်ငံသားမှာဆွဲထားတဲ့ဟာတွေအကုန်လုံးကိုအပြားဆွဲပြီးကိုသူတို့ကထောက်ခံတယ်လို့ပြောတယ်။ICC မှာဖြစ်စီ, ICC မှာဖြစ်စီ, IGB မှာဖြစ်စီ၊တရားစွဲတဲ့လူတွေတက်တာအထောက်ထားတွေကလူတွေနဲ့ဆိုရင်သူတို့ကလည်းအဲ့ဒီအထောက်ထားတွေကိုသွားပြီးတော့ပြီးမယ်ဆိုတာတော့ကိုပြောထားတယ်။အလို့ကဒါဆက်ပြေလာပါတော့အဲ့ဒီတော့ဟိုတွေ့မိပါတယ်လေ။
အစိုးရကရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်နှိမ်ပန်းပြီးလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အဲ့ဒီအမှုကိုလာမယ့်ဒီဇင်ဘာလ10ရက်နေ့မှာတော့နယ်သာလန်နိုင်ငံတဟိတ်မြို့မှာစတင်ကြာနာစစ်ဆေးမှာဖြစ်တဲ့အကြောင်း ICJကထုတ်ပြန်ထားပါတယ်အဲ့ဒီနေ့မှာတော့တရားလိုဖြစ်တဲ့ဂမ်ဘီယာနိုင်ငံကရှောက်လဲချက်တင်သွင်းမှာဖြစ်ပြီးဒီဇင်ဘာလ12ရက်နေ့မှာတော့မြန်မာနိုင်ငံကရှောက်လဲချက်တရားမှာဖြစ်ပါတယ် Africa
အနောက်ပိုင်းဒေသဖြစ်တဲ့ကမ်ဘီယာနိုင်ငံကOIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်58ခုနိုင်ငံရဲ့ကိုယ်စားမြန်မာနိုင်ငံအပေါ်မှာတရားစွဲဆိုထားတာလည်းဖြစ်ကြောင်းပါရှင်။ဒေါရာရှင်များရှင်လူ့ကိုယ်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အကြံအစည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ်။ ICJICC တို့လိုနိုင်ငံတကာဥပဒေရေးရာအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံပေါ်ဖြစ်ရာတွေကြောင့်အစိုးရနဲ့စစ်တဲ့အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြည်ပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲဆိုတာတွေကို
VOA ရဲ့စနေနေ့ည8:00လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 0799-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-0092-
လိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့မှာမကြာခင်ရက်တွေတွင်စတင်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာကမ္ဘာတဝန်းရာသီဥတုဖောက်ပြန်မှုတွေကိုဟန်တားနိုင်မဲ့အီလန်တွေကိုဆွေးနွေးကြမှာပါ။ကမ္ဘာပေါ်ကနိုင်ငံတချို့မှာတော့ကမ္ဘာကြီးပူနွေးလာတာလို့ရာသီဥတုဖောက်ပြန်မှုတွေရဲ့ဒဏ်ကိုဟန်တားနိုင်ဖို့လည်းတစ်ဖက်တစ်လမ်းကနေကြိုးစားနေကြပါတယ်။ဒီကြောင့်တော့ AP သတင်းစောင်းပါးကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အိန္ဒိယသမုဒ္ဒရာရဲ့ကဆီရှဲနိုင်ငံဟာတန်တာချောက်တန်းတွေရင်းနှီးသတ္တဝါတွေရဲ့တဘောအလိုက်နဲ့ထင်ရှားပါတယ်။တန်တာချောက်တန်းတွေဟာကန်ယူရန်ကိုအကောက်အွယ်ပေးသလိုခီးသွားတွေကိုဆွဲဆောင်နိုင်တဲ့အတွက်လည်းဝင်ငွေရနေတာပါ။ဒါပေမဲ့လည်းကုကာကဘာကြီးပုံနွေးလာမှုနဲ့အတူပင်လယ်သမုဒ္ဒရာအပူချိန်မြင့်တက်လာတဲ့အန္တရာယ်နဲ့ကြုံနေရပါပြီ။ဒီအခြေအနေတွေကိုလေ့လာဖို့ဒီနေ့ဆက်မှာပဲ Ocean Safari လို့မည်ပေးထားတဲ့သုတေသနရင်ကိုသင်္ဘောတစ်စင်းတရင်ခုနှစ်ပတ်ကြာတွားရောက်လေ့လာခဲ့ပါတယ်။ Lecton နဲ့ Oxford Tech တွေကပူးတွဲလုပ်ခဲ့တဲ့သုတေသနမှာအတူလိုက်ပါသွားတဲ့ Seychelles သမ္မတ Daniel Foran ကတော့စစ်ကြောလာတဲ့ကိုလူတွေလည်လန်းမိပေမဲ့ကမ္ဘာပေါ်ကသမုဒ္ဒရာတွေနဲ့ပတ်သက်လို့စူးစမ်းလေ့လာမှုတွေအားနည်းနေဆဲဖြစ်တာကိုထောက်ပြသွားပါတယ်
။ The deep ocean is the beating heart of the planet.
လက်ရှိနဲ့သမုဒ္ဒရာတွေဟာကမ္ဘာကျူးရဲ့သက်ဝင်လှုပ်ရှားနေတဲ့လုံသားဖြစ်ပါတယ်။ဒါတော့မှပဲကျွန်တော်တို့မှာသမုဒ္ဒရာကျမ်းမြင့်ကပုံတွေထက်အင်္ဂါဂျူဘော်ကမြေပုံတွေရဲ့ဓာတ်ပုံတွေကပိုကောင်းနေပါလေ
။သ ုတေသနလေးလာမှုကတွေ့ရှိတဲ့ခြေလက်တွေကိုအခြေခံပြီးစစ်ရှဲနိုင်ငံကရင်းနှီးနှိမ့်တုံးမှုတပုံကိုကာကွယ်မဲ့မူဝါဒတွေကို2020ပြည့်နောက်ဆုံးထားချမှတ်သွားဖို့လည်းရည်မှန်းထားတာပါ။ဒီနေ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံမှာအထက်ဆွေးနွေးမဲ့ခေါင်းစဉ်အနေနဲ့မှာတော့သမုဒ္ဒရာတွေကိုကာကွယ်ဖို့လည်းပါဝင်ပါတယ်။တဘောတန်တာကြောက်တန်းနေချောက်တင်ရှားရဲ့ဩစတြေးလျနိုင်ငံမှာလည်းဆိုင်ကလုန်းမုန်တိုင်းတွေအယောင်နေမင်းမင်လာနေရတွေကိုကာကွယ်နိုင်မှုကြိုးပမ်းနေကြရတာပါ။နာမည်ကျော် Great Barrier တန်တာကြောက်တန်းဟာဆိုရင်လည်းနှစ်နှစ်အတွင်းထောက်ဝက်လောက်ဆုံးရှုံးခဲ့ရတဲ့အတွက်အမြန်ဆုံးပြန်လည်ထင်းသိမ်းနိုင်မှုပညာရှင်တွေကြိုးပမ်းနေရပါတယ်။ရာသီဥတုဖောက်ပြန်မှုတွေရဲ့တန်ကိုတော့ကမ္ဘာအကြီးဆုံး Greenland ကျွန်းလိုဒေသတွေမှာလည်းတိတိကျကျတွေ့လာနေရတာပါ။ဆောင်းနှင်းကာလတူထောင်းလာပြီးရေခဲတွေကလည်းအေးပြော်လာနေတာလွန်ခဲ့တဲ့နှစ်ပေါင်း20ထက်6ဆလောက်ပိုများလာနေပါတယ်။ American Agatha သိပ္ပံ Agency NASA ကသိပ္ပံပညာရှင်တွေကတော့ပြဿနာရဲ့ဇင်းမြစ်ကိုသိနိုင်မှု9နှစ်ကြာစီမံကိန်းအကောင့်ထဲပေါ်လာတာအခုဆိုရင်6နှစ်ထက်ရောက်လာနေပါပြီ
။ We're literally watching the Greenland ice sheet disappear right before our very eyes.
Greenland ကျွန်းရေခဲပြင်ကိုမျိုးစီရှိမှလည်းဖြည်းဖြည်းချင်းပြောက်ကွယ်လာနေပြီးဒါကကမ္ဘာကြီးတစ်ခုလုံးကိုရက်ခတ်လာနေပါတယ်ဆိုပြီး NASA သိပ္ပံပညာရှင် Josh Wallace ပြောသွားတာပါ။ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာကျွမ်းကျင်သူအဖွဲ့ IPCC ကတော့ပင်လယ်ရင်မြစ်နေပြည်ဟာတက္ကသိုလ်2100မှာတပေကနေ3000လောက်ထိမြင့်လာနေတယ်လို့လည်းခန့်မှန်းထားတာကြောင့်ကမ်းရိုးတန်းဒေသတွေအတွက်ချိန်ချောက်မှုလည်းဖြစ်နေတာပါကမ္ဘာကြီးပုံနှိပ်လာရကပင်လယ်ရင်မြစ်နေပြည်မြင့်တက်လာနေတာကိုလည်းကမ္ဘာတဝန်းနိုင်ငံတွေမှာသိသိသာသာတွေ့လာနေရပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြောက်ပိုင်းမှာဆိုရင်လည်းလွန်ခဲ့တဲ့စနစ်အတွင်းပင်လယ်ရင်မြစ်နေပြည်အောက်10000လောက်ထိကျဆင်းသွားခဲ့တာပါရာသီဥတုဖောက်ပြန်မှုတွေရဲ့အခြေခံအကြောင်းရင်းတစ်ခုဖြစ်ကမ္ဘာကြီးပုံနှိပ်လာမှုကိုအားပေးနေတဲ့ကာဗွန်တန်းငွေလျှော့ချဖို့သိပ္ပံပညာရှင်တွေသတိပေးနေတာပါကာဗွန်တန်းငွေလျှော့ချရေးမှာတော့သိပ္ပံရဲ့အခန်းကဏ္ဍကမပမဖြစ်လိုအပ်တယ်လို့လည်းပေါင်းရင်းထင်သေးရေးလို့ရှာမှုအဖွဲ့ Woodland Trust ပြောခွင့်ရသူ George Anderson ကပြောပါတယ်
Literally every tree is a soldier in the battle against climate change
ရာသီဥတုဖောက်ပြန်မှုနဲ့ရင်ဆိုင်ရတဲ့စစ်ပွဲမှာတော့သိပ္ပံတပင်ချင်းစီဟာစစ်သားတယောက်ချင်းနဲ့ညီမျှပါတယ်သစ်ပင်တပင်ဆိုင်လိုက်တိုင်းကာဗွန်တန်းငွေတွေကိုဆုပ်ယူဖယ်ရှားပေးကြမှာပ
ါစပိန်နိုင်ငံကကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမတိုင်ခင်မှာပဲကုလသမဂ္ဂပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့ကာဗွန်တန်းငွေရှင်းချရေးကမ္ဘာနိုင်ငံတွေကတိပြုထားကြပေမဲ့လည်းကမ္ဘာကြီးကိုပူနွေးစေတဲ့တန်းငွေတွေထုတ်လုပ်မှုပမာဏဟာမကြုံဘူးလို့အောင်မြင့်မားနေစေဖြစ်တဲ့အကြောင်းသတိပေးထားပါတယ်ပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေကိုရှောင်ရှားနိုင်မှုရည်ရွယ်ပြီးရာသီဥတုဆိုင်ရာ2015ခုနှစ်နိုင်ငံတကာပါရီသဘောတူညီချက်နဲ့ကမ္ဘာကြီးပုံနှိပ်မှုကိုလျှော့ချသွားဖို့ကမ္ဘာခေါင်းဆောင်တွေသဘောတူထားကြတာပါဒါပေမဲ့လက်ရှိအခြေအနေတွေမှာတော့ဒီမှန်းချက်ပြည့်ဝနိုင်မှာမလားဆိုတာကတော့မေးခွန်းထုတ်เสียရည်လည်းဖြစ်နေပါတယ်ခင်ဗျာ
ကောင်းလင်းပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအင်ဂျောပေးဆိုးမှုနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်အင်ဂျောပေးဆိုးတာသိဆိုးလာတဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမြို့ဖြတ်ရထားလိုင်းတစ်ခုကိုတိဆောက်နေပါပြီအချိန်မှန်ထွက်အချိန်မှန်ရောက်မဲ့ရထားလိုင်းစနစ်တစ်ခုပေါ်လာမှာဖြစ်တယ်လို့စီမံကိန်းတာဝန်ရှိသူတို့ကပြောလိုက်သလိုမြို့တော်သူမြို့တော်သားတွေကလည်းဒါကိုမျှော်လင့်နေကြပါတယ်ရိုက်တာသတင်းတော်တစ်ပုဒ်ကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကဘာမှာနာမည်ကျော်လာအောင်ဆိုရတဲ့ရင်ဖိတ်ဆို့မှုကိုဆော့ချဖို့ရည်ရည်ပြီးလူကြီးထူထပ်လာတဲ့ဒါကာမြို့တော်မှာနှမဆိုးမက်ထရိုရထားလိုင်းစနစ်ကိုတိဆောက်နေတာထက်ဝက်ကျော်ပြီးဆုံးနေပြီဖြစ်ပါတယ်မြို့တော်လူကြီးတန်း20ပတ်ဝန်းကျင်ဟာခြေတွေ၊ဘတ်စကားတွေ၊မော်တော်ဆိုင်ကယ်တွေ၊စိုက်ကားတွေကိုအသုံးပြုပြီးသွားလာနေကြရတာပါဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်အေဂျင်စီ JICA ကရမငွေအများစုကိုထောက်ပံ့ပြီးဒေါ်လာ938တန်းခွဲကုန်ကြမဲ့မက်ထရိုရထားလိုင်းအမှတ်6စီမံကိန်းကို2014ခုနှစ်ကစတင်တာပါစနစ်တသမ4မိုင်ရှိပြီးဘူရာပေါင်း16ဘူရာပါမဲ့ဒီမြို့ဖြတ်ရထားလိုင်းစီမံကိန်း2021ခုနှစ်မှာပြီးဆုံးမယ်လို့ခန့်မှန်းထားပါတယ်။ဒီရထားလိုင်းစီမံကိန်းအကောင့်ထဲပေါ်ရတဲ့ညွှန်မှန်းချက်ကိုဒါကာအများပြည်သူဒေယူပို့ဆောင်ရေးကုမ္ပဏီလီမိတက်ရဲ့မှုဆောင်ညွှန်ကြားရေးမှူး MAN CDIC ကရှင်းပြပါတယ
်။ The vision of these time bound action plan
တာဝန်ရှိသူဒီစီအောင်အကောင့်ထဲပေါ်မဲ့ဒီစီမံကိန်းရဲ့ရည်ရှိပြောင်းမှန်းချက်ကတော့ဒါကာမြို့တော်မှာရင်ပိတ်ဆို့တာကိုလျှော့ချဖို့နဲ့မြို့တော်နယ်ပတ်ဝန်းကျင်ဒေတာရဲ့သဘောပတ်ဝန်းကျင်အခြေအနေတိုးတက်လာစေဖို့ဖြစ်ပါတယ်။ဒီမျှော်မှန်းချက်နဲ့အတူဒါကာမက်ထရိုရထားလိုင်းအမှတ်6ကိုစပြီးဆောက်လုပ်တာပါ
။ရထားတွဲ6တွဲပါရထားတစ်စက်မှာလူ2000ပတ်ဝန်းကျင်စီးနိုင်မှာဖြစ်ပြီးတော့အဓိကအချက်ဟာသတ်မှတ်ချိန်အတိုင်းအတိအကျပြေးဆွဲနိုင်မယ့်အချက်ဖြစ်တယ်လို့လည်းမစ္စတာစီဒစ်ကပြောပါတယ
်။ During the peak hour about 2000 people would travel.So this is the highest.
သွားလာများတဲ့အချိန်ပိုင်းတွင်ရထားတစ်စင်းမှာအများဆုံးလူ2000စီးနှင်းလိုက်ပါနိုင်မှာဖြစ်ပြီးတမတ်ချိန်တိုင်း အတိအကျပြည့်စုံမှာဖြစ်ပါတယ်ဆိုလိုတာကယထာရဇင်းဟာဘူတာတစ်ခုကို10နာရီခွဲမှာရောက်ရမယ်ဆိုရင်အဲ့ဒီအချိန်တိုင်းအတိအကျရောက်မှာဖြစ်ပါတယ်
ကျောင်းသူကျောင်းသားရုံးသူကျောင်းသားစားတဲ့မြို့တော်နေသူတွေအားလုံးမိခိုအားထားနိုင်တဲ့အဆင့်နဲ့ရထားလိုက်တဲ့ကိုညှော်လင့်စောင့်ဆိုင်နေသူတွေထဲမှာကျောင်းသူလေးဂျယ်ရင်ထက်စနင်းတီရှာလဲအမှုအပါပါနော
်အသာအသာကဆိုတော့ဒီကစီဂျမ်ဆက်ကိဂျင်းတော့မက်ထရီလို့လာ
မှာဒါကမြို့မှာကားတွေတိတ်တာကတိတ်ဆိုပါတယ်မက်ထရိုရထားကစပြီးရင်တိတ်ကိုအဆင်ပြေတာပါသွားဆရာရှိတဲ့နေရာတွေကိုမြင်မြင်ရောက်နိုင်ပြီးတော့ကျောင်းကိုလေရထားစီးပြီးတော့အချိန်မီသွားနိုင်မှာပါပဲ
ရရှိဆောက်လုပ်နေတဲ့ line တစ် line အပြင်နောက်ထပ်5 line ကိုလည်းလာမယ့်15နှစ်တွင်ဆောက်လုပ်တော်မူလုပ်ငန်းတွေစတင်နေပြီဖြစ်ပါတယ်။ဒါကြောင့်လဲ Extra Food မဟုတ်လို့မြို့တော်သူမြို့တော်သားတွေကားပိတ်တဲ့တန်းဆက်တာမဲ့အရေးဝမ်းသာနေကြပါတယ်
။အာဓာကာအခုခုပြီးဃနဘသတ်ပုဏ္ဏ একটা শহর আমরা
প্রতিদিন মানে মোলিং গানি নিনে တဲ့အထိကားပိတ်တဲ့တန်းကိုနေတိုင်းကြုံနေရတာပါ။မက်ထရိုရထားသာစပြီးပြီဆိုရင်အချိန်ကုန်သက်သာမှာဖြစ်တယ်လို့တရောင်သက်သာနဲ့သွားလာနိုင်မှာဖြစ်တာကြောင့်ကျွန်တော်တို့လိုဓာကာမြို့တာမန်လူတို့စိတ်သက်သာရမှာပ
ါကဘာပေါ်မှာလူကြီးအထူတန်းဆုံးမျိုးတစ်မျိုးဖြစ်တဲ့ဒါကာမျိုးမှာရင်ကျော်ပိတ်ဆို့တာကြောင့်တနေ့ကိုအလုတ်လုတ်ချိန်နိုင်ပြီးပေါင်း 3.2 တန်းဆုံးရှုံးနေရတယ်လို့2019ခုနှစ်ကဘာပန်လိလာချက်တစ်ခုကပြောပါတယ်မော်တော်ယာဉ်တွေမောင်းနိုင်တဲ့ချမ်းမြအမြန်နှုန်းဟာလွန်ခဲ့တဲ့10နှစ်အတွင်းတနာယီကို21ကီလိုမီတာကနေ9ကီလိုမီတာအထိကျသွားတာကြောင့်လမ်းလျှောက်တဲ့နှုံတဲ့နည်းနည်းပဲပူမြန်တဲ့နှုံဖြစ်နေပါပြီခင်ဗျာ
ကိုကြကြသိင်းဖြောပြသွားတာဖြစ်ပါတယ် VV မြန်မာပိုင်းကနေစနေနေ့ညနေခင်းအစီအစဉ်တွေကို LINE Media 19 19နဲ့25တို့ကနေဆက်ပြီးတော့တင်လှည့်ပေးနေပါတယ်တော်ရရှင်နေနေကျွန်တော်တို့ VV ကိုဝေဖန်ကြံပေးတာတွေပေးခြင်းပေးဖို့လိုတဲ့တည်သချင်းတောင်းခြင်းတွေဆိုတော့ကျွန်တော်တို့ကို email နဲ့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@vonews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကိုဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0933333555လေးဖြစ်ပါတယ်ခင်ဗျာဒီကူရသတင်းချင်းညုတ်ကိုကိုအောင်ကတလဲချင်ညာပြီးမှဖြစ်ပါရခင်ဗျာ
လန်ဒန်သတင်းပေါ်မှာလန်ဒန်လန်လာတွေကိုဓာတ်နဲ့တိုက်ခဲ့သူကအရင်တုန်းကလည်းအကြမ်းဖက်ဝါရနဲ့ဆက်ဆက်တဲ့ပြင်းမှုနဲ့ဆွဲချက်တင်ခံရဘူးကြောင့်ဗြိတိန်ရဲတပ်ဖွဲ့ကပြောပါရယ်အသက်28နှစ်အရွယ်ဥစ်မန်ခန်းဟာ2012ခုနှစ်ကအဖမ်းခံရဘူးတဲ့ကြောင့်နဲ့2018ဒီဇင်ဘာမှာခံဝန်ချက်နဲ့ပြန်လွှတ်ပြီးတော့သူ့ကိုစောင့်ကြည့်နေခဲ့တာပါလန်ဒန်တရာအိုမှာဒါနဲ့တိုက်ခိုက်ခံရသူနှစ်ဦးကတော့တေဆုံးသွားတယ်လို့တခြားလမ်းသွားလမ်းလာတွေကဥစမန်ခန်းကိုထိန်းချုပ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်ရဲတွေကတကားပေါ်မှာပဲသူ့ကိုပြစ်တက်လိုက်ပါတယ်။အီရတ်မှာသွေးထွက်တန်ယူဆန္ဒပြပွဲတွေတနေ့ပတ်တည်းနဲ့ချီပေါ်ပေါနေချိန်မှာပဲအီရတ်ဝန်ကြီးချုပ်ကသူ့ရဲ့အလုပ်ထွက်စာကိုတင်သွင်းမယ်လို့ပြောပါတယ်။နိုင်ငံကောင်းဆောင်ပိုင်းမှာအပြောင်းလဲတွေလုပ်ဖို့အီရတ်ထိတ်တန်းချီရဲ့ဘာသာရေးကောင်းဆောင်တဦးကတောင်းဆိုချက်ထပ်ပေါ်လာပြီးတဲ့နောက်မှာပဲဝန်ကြီးချုပ်အဒူမာဒီရဲ့ကြီးညာချက်တောက်ကြနေကထွက်ပေါ်လာတာပါ။အီရန်နဲ့ငွေကြေးလက်ပြောင်းမှုပို့ဆောင်လို့ရတဲ့စနစ်တစ်ခုကိုကျင်းသုံးမှဖြစ်ကြောင်းဥရောပနိုင်ငံ6နိုင်ငံကပြောကြားပါရယ်။ဒါဟာအီရန်ပေါ်ပိတ်ဆို့တံခတ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်စင်ကာပူတရဖြစ်ပြီးတော့လန်ဒန်မှာကျင်းပမယ်။ကမ္ဘာခေတ်ကြီးကောင်းဆောင်တွေရဲ့ဆွေးနွေးပွဲမဆမီရပိုင်းအလိုမှာကြီးညာလိုက်တာလည်းဖြစ်ပါရယ်။တောက်ကြနီးကထုတ်ပြန်တဲ့ပူးရဲကြီးညာချက်မှာဘယ်လ်ဂျီယံ၊ဒန်မတ်၊ဖင်လန်နဲ့တလန်၊နော်ဝေးနဲ့ဆွီဒင်တို့ဟာ Instax ကိုခေါ်တဲ့စနစ်ရဲ့အစုရှယ်ဝင်တွေဖြစ်ဖို့ကြိုးပမ်းနေကြောင်းပြောဆိုထားပါရယ်။ဒီကနေ့ကျင်းပတဲ့ဟောင်ကောင်ဆန္ဒပြပွဲမှာယာနဲ့ချီရဲ့အလဲတန်းချောင်းသူချောင်းသားတွေအငင်းစားဝန်ထမ်းအများပြပါဝင်ခဲ့ပါရခင်ဗျာ
။တရင်ချင်းညုတ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတော့အသံဖိုင်းနေနေရကတော့ Patrick Dia ဖြစ်ပါတယ်။ View American အသံညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Line Meter 25 32 51နဲ့ Line Meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရှင်နိုင်ပ
This program has come to you from the Voice of America, Washington.
Thank you.